မေရိကန်သမားအင်ဂျီရောအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုအနီးကစောင့်ကြည့်နေတယ်လို့အင်္ဂါနေ့အင်ဂျီရောဇင်းစာရှင်းလင်းပွဲအတွင်းသမားရဲ့ပြောခွင့်ရကပြောဆိုသွားပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကထင်ရှားတဲ့လွှတ်တော်အမတ်2ဦးကလည်းစက်တင်ဘာ6ရက်နေ့တရက်ထဲမှာပဲဒေါက်ဆန်းစုကြည်စီကိုရခိုင်အရေးနဲ့ပတ်သက်လို့တီးခြားစာတွေရေးသားပေးပို့ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အမေရိကန်အနေနဲ့ဘယ်လိုချင်းကပ်လှုပ်ဆောင်သင့်တယ်ဆိုတဲ့အပေါ်တမ်မာကြီးဟောင်းရဲ့အမြင်တွေကိုဆက်သွယ်မိမြန်တာတဲ့ခုကြော်တင်ကစူးစီးတင်ပြပါလိမ့်မယ်
။အင်္ဂါနေ့ကလုတ်တဲ့အမေရိကန်သမ္မတအင်ဂျီရောပုံမှန်သတင်းစာရှင်းလင်းပွဲတွင်ဓမ္မနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကိုအစီရင်ခံတင်ပြထားပါလားဆိုတာနဲ့မကြခင်ကျင်းပတော့မယ့်ကုလသမဂ္ဂထွေထွေညီလာခံမှာဒီအခြေအနေနဲ့ပတ်သက်ပြီးခေါင်းဆောင်2ဦးနဲ့ဆွေးနွေးပြောဆိုဖို့ရှိပါသလားဆိုတဲ့မေးခွန်းပေါ်ပြောခွင့်ရဆာဆန်ဒါစ်ကပြန်ဖြေသွားတာပါ။
I know this is something that we're monitoring closely but I'm not aware of any specific conversation.
ဒါဟာကျမတို့အနီးကစောင့်ကြည့်နေတဲ့အခြေအနေတစ်ခုဆိုတာကျမသိပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့ဆွေးနွေးပြောဆိုဖို့စီစဉ်ထားတာမျိုးရှိတယ်လို့ကျမသိမှတ်ထားပါဘူး။ဒါပေမဲ့ပုံမှန်လုပ်နေတယ်လို့ပါပဲ။အဲ့လိုတွေးဆုံတာမျိုးရှိလာရင်တော့သတင်းထုတ်ပြန်ပေးမှာပါ
။ဒီခါဒီနေ့မှာလက်ရှိဖြစ်နေတဲ့အခြေအနေကအားလုံးအတွက်တကယ်ကိုစိုးရိမ်ဝေးရာဖြစ်နေတာကြောင့်ပို့ပြီးတော့အလင်းညံလှုပ်ဆောင်ဖို့လိုနေတယ်လို့ဒီမနက်ကဆန်ရအမေရိကန်တမ်မန်ကြီးဟောင်းဒရစ်မစ်ချယ်ကဗီယိုကိုပြောပါတယ်ပထမဆုံးအနေနဲ့လိုရမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေဖြစ်နေရောက်နေသူတွေကိုကူညီဆောင်ရှောက်ဖို့ဖြစ်တယ်လို့တမ်မန်ကြီးမစ်ချယ်ကပြောပါတယ
် They're in a desperate situation. Bangladesh is not a rich country. They need support, they need food, they need shelter, they need all these.
သူတို့ဟာတကယ်ကိုဆိုးရတဲ့အခြေအနေမှာရောက်နေပါတယ်ဘင်္ဂလားဒေ့ရှ်ဟာချမ်းသာတဲ့နိုင်ငံတစ်ခုမဟုတ်ပါဘူးစနရိတ်ခံတဲ့အမိုးအကာတွေအပါအဝင်ဒုက္ခတွေအတွက်အခြေခံလိုအပ်ချက်တွေအလုံးသူတို့လိုအပ်နေပါတယ်။ဒါ့အပြင်သူတို့ရဲ့မူလကြေးရွာတွေစီကိုအချိန်နဲ့တပြေးညီပြန်သွားနိုင်ရေးအတွက်လည်းကျွန်တော်တို့အားပေးတင်ပါတယ်။ဆိုတော့လူတွေကိုအကူအညီပေးဖို့ကနံပါတ်1အချက်ပါ
။ဒုတိယအနေနဲ့ကိစ္စရပ်နှစ်ခုနဲ့ပတ်သက်ပြီးအထူးပွန့်ပွန့်လင်းလင်းပြောဆိုဖို့လိုတဲ့ကြောင်းတစ်ခုကရခိုင်မြောက်ပိုင်းမှာနေထိုင်တဲ့အခုအခါဒုက္ခတွေဖြစ်နေကြတဲ့သူ့အခေါ်အားဖြင့်ရိုဟင်ဂျာတွေအပါအဝင်အရိဒိတာမှာနေထိုင်သူအလုံးကိုအစိုးရအနေနဲ့အကာအကွယ်ပေးဖို့ဖြစ်ပြီးနောက်တစ်ခုကတော့ ERS ရဲ့အဖွဲ့နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းလူသိရှင်ကြားပြောဆိုဖို့ဖြစ်တယ်လို့ Mr. Mitchell ကအကြံပေးပါတယ
်။ So if there is abuses we need to certainly speak out on that and bear witness to the tragedy that we're seeing in real time.
မတော်မတရားလုပ်တာတွေရှိတယ်ဆိုရင်အဲ့ဒါကိုဒေတာပေါက်လူသိရှင်ကြားပြောဆိုရမှာဖြစ်တယ်လို့ကျွန်တော်တို့အချိန်နဲ့တပြေးညီတွေ့နေရတဲ့ဒေဒုက္ခတွေဖြစ်နေတယ်ဆိုတာကိုလက်တွေ့ပြရပါမယ်။ဒီချိန်ထဲမှာပဲERS နဲ့ပတ်သက်ပြီးလူသိရှင်ကြားပြောရပါမယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ခဲ့တယ်ဆိုတာနဲ့ဖြစ်ခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုရင်သူတို့ဟာရိုဟင်ဂျာတွေရဲ့အကျိုးစီးပွားကိုတကယ်ပဲစဉ်းစားဖို့တော့မရပါဘူး။ဒီပေါ်တုံ့ပြန်ချက်ကလက်ရှိဖြစ်ထားတဲ့ပုံအတိုင်းရှိမယ်ဆိုတာသူတို့သိထားပြီးသားဖြစ်ပါမယ်။ဒါဟာရိုဟင်ဂျာအသံပိုင်းကဘယ်သူ့ကိုမှအထောက်အကူမဖြစ်ပါဘူး။အကြမ်းဖက်တက်ခိုက်တာကနေဘာအဖြေမှမရပါဘူး။မြန်မာနိုင်ငံဘက်ကပဲဖြစ်ဖြစ်ရိုဟင်ဂျာဘက်ကပဲဖြစ်ဖြစ်အကြမ်းဖက်လုပ်ရနေတော့ဒါအတွက်အဖြေကိုရမှာမဟုတ်ပါဘူး
။ဒါပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအချိန်နဲ့တပြေးညီအကောင့်ထဲပို့ရေးအထူးအလေးထားဖို့လည်းမစ္စတာမစ်ချယ်ကထောက်ပြပါတယ
် It's now been lost in the shuffle to a degree. The Dossier I think did mention it just in the past day that they remain committed.
ခုကတော့ဒီကိစ္စကအတိုင်းအတာတစ်ခုထိအာယုံဆိုင်မခံရတဲ့အခြေအနေမှာရှိနေပါတယ်ဒီပေါ်မှာတနိဋ္ဌာန်အခိုင်အမာရှိတယ်ဆိုတာမကြသေးခင်ကပဲဒေါက်ဆန်းစုကြည်ကပြောခဲ့ပါသေးတယ်အဲ့ဒီအကြံပေးချက်တွေကိုအချိန်နဲ့တပြေးညီဘီယူဒီဇိုင်းနဲ့ဘလူးအကောင့်ထဲပေါ်တင်လဲဆိုတာကိုအစိုးရနဲ့အသေးအချာပြောဆိုဆွေးနွေးနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါဆိုရင်အပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းနဲ့အရှိန်အဟုန်ကိုရလာမှဖြစ်ပြီးဘသူမှအကြမ်းဖက်နီလန်တုံဖြည့်ရှင်းဖို့အခွင့်အရေးရတော့မှာမဟုတ်ပါဘူး
။ဒီတော့တင်ပါပဲအမေရိကန်အောက်လွတ်တော်နိုင်ငံသားကြီးရာကွန်ပဏီဥက္ကဋ္ဌအထက်လွတ်တော်မှအက်ဒ်ဗိုက်စ်ကစက်တင်ဘာလ6ရက်နေ့စွဲနဲ့ဒေါက်ဆန်းစုကြည်ထံကိုစာတစောင်းရေးသားပေးပို့ခဲ့ပါတယ်။သူခေါ်အားဖြင့်လူရင်းညာတွေအပေါ်အကြမ်းဖက်လုပ်ရတွေကိုရပ်ဆိုင်းဖို့ဒါကိုင်းဒီနေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့နဲ့တရင်တော့တွေကိုတော်ခွင့်ပြုဖို့မြန်မာအစိုးရကိုတိုက်တွန်းပါကြောင်းအောက်လွတ်တော်အမတ် advice ရဲ့စာထဲမှာဖော်ပြထားပါတယ်။အထက်လွတ်တော်ရနေကန်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌထင်ရှားတဲ့ထက်လွတ်တော်အမတ်ဂျွန်မန်ဂိန်းကလည်းစက်တင်ဘာလ6ရက်နေ့စနေပဲဒေါက်ဆာစုကြည်ထံကိုစာတစောင်းရေးသားပေးပို့ခဲ့ပါသေးတယ်။ဒါကိုင်းဒီနေကသူ့အခေါ်အတိုင်းဆိုရင်ရိုဟင်ဂျာလူမှုအပေါ်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်မိမိရဲ့ပိုကြီးမားလာတဲ့စိုးရိမ်ချက်ကိုဖော်ပြဖို့နှစ်ပေါင်းများစွာကြာပြီဖြစ်တဲ့မိဆွေတို့အနေနဲ့ဒီစာကိုရေးပါတယ်လို့မစ္စတာမက်ဂင်းကသူ့စာထဲမှာပြောထားပါတယ်။ဒါ့အပြင်နော်ဝေးနိုင်ငံသားရေးဝန်ကြီးကလည်းရခိုင်ပြည်နယ်ကလူသားစာနာမှုဆိုင်ရာအခြေအနေပေါ်အထူးပဲစိုးရိမ်နေကြောင်း အကြမ်းဖက်လို့ရတဲ့အဆုံးသတ်ဖို့အတွက်အထူးသဖြင့်အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းမကြာသေးခင်ရပိုင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ